ကျွန်တော်ညံဝင်းအောင်ပါခင်ဗျာ CRPH ကဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရ NUG ပေါ်ပေါက်လာပြီးနောက်တနေ့မှာပဲအမေရိကန်ပြည်ထောင်စုအပါအဝင်ကနေဒါ၊နယ်သာလန်နိုင်ငံတွေမှာရှိတဲ့ပြည်ပရောက်မြန်မာတွေကပြည်တွင်းကဒီမိုကရေစီလှုပ်ရှားနေတဲ့ပြည်သူတွေနဲ့တရားရေးရှိကြောင်းဆန္ဒထုတ်ဖော်ပြသခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC မှာရှိတဲ့မြန်မာစစ်တပ်ရုံးရှိမှာတော့ဝါရှင်တန် DC, Maryland, Virginia ပြည်နယ်ကမြန်မာနဲ့တိုင်းရင်းသားတွေအပြင်နယူးယောက်၊မင်နီဆိုတာ၊မြောက်ကယ်လိုရိုင်းနားပြည်နယ်တွေကတိုင်းရင်းသားတွေပါလာရောက်ပြီးအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကူညီသွားမှာဖြစ်ကြောင်းနဲ့စစ်တပ်ရဲ့အကြမ်းဖက်လုပ်ရည်တွေကိုဆန့်ကျင်ကြောင်းဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကတဦးဖြစ်တဲ့ဥယင်အေးကပြောပါတယ
်ကျွန်တော်တို့ပြည်သူလူထုကိုကိုးစားပြုတဲ့အမျိုးသားညီညွတ်ရေးအစိုးရဆိုတာပေါ်လာတယ်ဒီအတွက်ကျွန်တော်တို့ဒီမှာရှိတဲ့တိုင်းရင်းသားတွေလည်းပါတယ်ကျွန်တော်အင်အားစုတွေအားလုံးတရားမဝင်စစ်ကောင်စီရဲ့စစ်တပ်ရုံးရှိမှာကျွန်တော်လာပြီးတော့အစိုးရအစ်ကိုလှည့်လိုက်လဲလဲချုပ်ဆိုးတဲ့ပေါ်ချင်းပါတာဖြစ်ပါတယ်ဒီအစိုးရအစ်ကကျွန်တော်တို့အတွက်နှစ်ပေါင်း80အတွင်းမှာတိုင်းပြည်တကယ်လိုအပ်နေတဲ့အစိုးရတရားဖြစ်တဲ့ကြောင့်ကျွန်တော်တို့အနေနဲ့သူဝင်နိုင်တဲ့ဆိုချိုးဆိုကြောင်းနဲ့အစိုးရကိုကျွန်တော်တို့အင်အားစုတွေနိုင်ငံတကာနဲ့အပြည့်အဝထောက်ခံပေးသွားမယ်။ဒေါ်အကြီးလက်ရှိဖြစ်နေတဲ့ຫນွေဥတော်လိုင်းရဲ့အတွက်ကျွန်တော်တို့အင်အားစုတွေအကုန်လုံးကဒီအစိုးရတဲ့နဲ့ဒူလက်တွဲပြီးတော့ရှားရနေရတဲ့အစိုးရကိုတိုက်ပွဲဝင်သွားမယ်ဆိုတော့ message ကျွန်တော်တို့လာပေးကြတာဖြစ်ပါခင်ဗျာ။အခုဆိုရင်ကျွန်တော်တို့ဓမ္မသမိုင်းမှာမရှိခဲ့ဘူးတဲ့သွေးဆွေးညီညွတ်မှုတွေကျွန်တော်ရရှိနေပါတယ်။အဓိကပုံရံသူကကျွန်တော်တို့ဆက်ရနာရှင်စနစ်ဖြစ်ပါတယ်။ကျွန်တော်တို့စစ်တပ်ရဲ့မတရားအုပ်ဆိုးနေမှုတွေကိုရုပ်သိမ်းဖို့တဲ့ကျွန်တော်နီလန်းပေါင်းစုံနဲ့ကျွန်တော်တို့စွမ်းကုန်တိုက်ပွဲဝင်မှာဖြစ်ပါတယ်။
အလားတူမက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့ကပြည်နယ်လွှတ်တော်အဆောက်အုံရှိမြန်မာနယ်တိုင်းရင်းသား200ကျော်မြန်မာအရေးနဲ့ပတ်သက်လို့ဆန္ဒပြခဲ့ကြောင်းမသိန်းထီးကပြောပါတယ
်မြန်မာတို့အခုဒီနေ့ဆန္ဒထုတ်ဖော်ပြတဲ့ရည်ရွယ်ချက်ကပေါ့နော်မြန်မာပြည်မှာရှိနေတဲ့ PDP တိုင်းနဲ့အတူတူမြန်မာတို့ဒီပါရောက်ဒီမျိုးမှာရှိတဲ့ဘော့စတွန်မြို့တို့မြို့သားတွေအားလုံးကဒီမှာလူမျိုးတွေကတကယ်တားလည်းရှိနေပါတယ်ပေါ့နော်နောက်တစ်ခုကကြတော့စစ်ဆိုးရနဲ့ပတ်သက်ပြီးတော့ဒီမှာတို့ဒီအပြစ်မဲ့တဲ့ပြည်သူတွေအပေါ်မှာအဓိပ္ပာယ်မရှိတဲ့လုပ်ရက်တွေနဲ့မတရားလုပ်နေရတယ်ဒီမှာတို့ကနေပြီးတော့ပြင်းထန်စွာရှုံချပါတယ်မလုပ်တော့ဘူးအတွက်တောင်းဆိုနေတာပေါ့နော်နောက်တစ်ခုကညီမတို့ဒီဟို CRPH အတွက်ကိုညီမတို့ကစပွင်းသေးပြီးတော့မအားလို့ပကနေပြီးတော့တက်နိုင်သမျှပန့်ပိုးပေးသွားမှာပေါ့နော
်တကာအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကလူသားလူလာများတဲ့ War Memorial အဆောက်အုံရှိမှာတိုင်းရင်းသားနဲ့မြန်မာ300ဝန်းကျင်ကဆရာနာရှင်စနစ်အဆုံးသတ်ရေးစန့်ကျင်ဆန္ဒပြပွဲလုပ်ခဲ့ကြောင်းကိုချမ်းချင်းက VOE ကိုပြောပါတယ
်အစပိုင်းမှာတော့ဗျာကျွန်တော်တို့မနေ့ကအချင်းချီကတော့အဓိက CRPH ကိုထောက်ခံနေဆိုတဲ့အတိတ်ပဲပေါ့နော်ဒါပေမဲ့မနေ့ကဒီနေ့မှာပဲမျိုးသားညီညွတ်ရေးအစိုးရပေါ်ပေါက်လာတဲ့ခါကျတော့ကျွန်တော်တို့မျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့ CRPH ကိုထောက်ခံတဲ့ဒီဖန်စီထားတဲ့ခေါင်းဆောင်တွေလုပ်ဖို့ဆရာနာရှင်စနစ်ပြုတ်ကြဖို့ဒီတွင်ကကျွန်တော်တို့မျိုးတော်လန်ရေးကရဲဘော်တွေနဲ့တသားလေးရှိတယ်ဆိုတဲ့အကြောင်းပြသဖို့နဲ့ကျွန်တော်တို့ဒီဒေတာကန်တွေအနေနဲ့ကျွန်တော်တို့မြမအရေးပေါ်မှာပို့ပြီးတော့အယုံဆိုင်လာဖို့အတွက်ပေါ့အဲ့ဒီရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ဆန္ဒပြပွဲကျင်းပကြတာဖြစ်ပါတယ်ခင်ဗျာ
ကနေဒါနိုင်ငံဗန်ကူးဗားမြို့မှာလည်းຫນွေဥတော်လှန်ရေးဆရာနာရှင်စနစ်စန့်ကျင်တဲ့ဆန္ဒပြပွဲလုပ်ခဲ့ကြောင်းကိုဂျွန်တင်ကပြောပါတယ
်ဒီနေ့ကဒီမှာကိုဗစ်ကအရင်ဖြစ်တဲ့နေ့နဲ့ဖြစ်တယ်ဆိုတော့ကျွန်တော်လူမာကြီးနဲ့ပြည်သူလို့ဒါပေမဲ့တော့တိုင်းသားအားလုံးပါပါတယ်အထူးသဖြင့်ဒီတိုင်းသားနဲ့ချင်းတိုင်းသားပေါ့ကျွန်တော်ဒီမှာပြရတယ်သူတို့တွေကကျွန်တော်တို့နဲ့ပြည်သူလို့ကြတာပေါ့လေအဓိကကျွန်တော်ဒီနေ့လောက်တာဒီလက်တော်လေးဒီဖွဲ့စည်းလိုက်တဲ့ဒီ NUG ကိုကျွန်တော်တို့ကအပြည့်အဝလက်ခံတဲ့ဆိုတဲ့အကြောင်းဒီရနိုင်ငံတရားနဲ့လက်ကဲတီမတ်ကြီးကိုသူတို့ထောက်ခံမှုပြရနောက်သူတို့လက်သူတို့အကူအညီပေးနိုင်အောင်ပေါ့ကျွန်တော်တို့အဲ့ဒီစာအတွက်ကိုအဓိကနေထားတယ်နောက်ပြီးတော့နေအဲ့ဒီအစိုးရဟောက်မှာကျွန်တော်တို့အပြည့်အဝစူပေါင်းဆောင်ရွက်မှာပေါ့ CDN တို့ဒီရေရေလှုပ်ရှားမှုတို့နောက်ပြီးတော့နေတက်တက်ကြိုက်တက်ပွဲဝင်မှုတွေအားအလုံးနဲ့ကျွန်တော်တို့ကဘော်ဒီလက်ခံတာပေါ့အဓိကတော့အဲ့ဒါပဲလုပ်ပါတယ
်ကနေဒါနိုင်ငံအပြင်ဥရောပတိုက်တွန်းမှာမြန်မာတွေရှိကြတဲ့နယ်သာလန်နိုင်ငံမှာလည်းအမ်စတာဒမ်မြို့မှာNUB အစိုးရအစ်ကိုကြိုးဆိုကြောင်းနဲ့ CRPH CDM တမားတွေအတွက်ရန်ကုန်ဝေရှားဈေးရောင်းပွဲလုပ်ခဲ့ကြောင်းမမဆန်ကပြောပါတယ
်ကျမတို့ကဒီနေ့လုပ်တဲ့ပွဲကဟိုအစိုးရအစ်ကိုလေ NUG နော်အဲ့ဒါကိုလည်းထောက်ခံတဲ့နေရပေါ့နော်အဲ့ဒါအတွက်လည်းပါတယ်ပြီးတော့ဗမာပြည်ကပြည်သူတွေနဲ့ပြည်သူပြည်သားတွေနဲ့အတူအကုန်လုံးပြည်ပမှာရှိနေတဲ့ပြည်သူတွေကလည်းအကုန်လုံးထပ်တူရှိတယ်ပေါ့အဲ့ဒါရယ်နောက်ပြီးတော့နောက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဟာတွေပေါ့ကျွန်တော်တို့ဘလို့ကူညီရမလဲပေါ့နော်ဒီနယ်သာလန်နိုင်ငံနိုင်ငံသားတွေအနေနဲ့ပို့ပြီးတော့သတိထားဖို့လည်းရှိလာစေတယ်ပေါ့နော်ဘလို့လဲဆိုတော့ဒီဘက်ကနေလဲကျွန်တော်တို့ဒီအစိုးရတွေကိုလည်းစာတွေပို့တယ်သ
hospital နဲ့ဆွေးနွေးမှုတွေကျွန်တော်တို့ကဟို email တွေပို့တယ်။အဲ့ဒါကိုလည်းကျွန်တော်တို့ဒီလည်းပြန်လာတယ်အဲ့ဒီစာတွေပေါ့။ဒီနေသနာဆိုအနေနဲ့ဒီမြန်မာဒီမိုကရေစီကြီးတော်လိုင်းရေးမှာပို့ပြီးတော့ခြေရောက်စွာနဲ့ကူညီပေးနိုင်မှုပေါ့နော်။နယ်သာလန်နိုင်ငံသားတွေကနေတောင်းအားပေးမှုတွေဖြစ်လာမှုဒီဒီမိုကရေစီပြန်လည်ရရှိဖို့ဒီအာဏာသိမ်းစစ်တပ်ရဲ့ရက်စက်မှုတွေကိုချက်ချင်းရပ်တန့်စေဖို့ပေါ့နော်။ကျူးလွန်ထားတဲ့ဒီတွေကိုလည်းခြေရောက်စွာနဲ့အရေးယူပေးနိုင်ဖို့နိုင်ငံတကာကနေပြီးတော့တတိယရောက်လောက်ဆောင်ပေးဖို့တောင်းဆိုရန်ဆိုတဲ့ခေါင်းကြီးနေပေါ့နော်။အဲ့ဒါနဲ့လည်းဆန္ဒထုတ်ပေါ်တယ်။နောက်ပြီးတော့ကျွန်တော်တို့ဒီဥစားပေါ့နော်။အခုကျွန်တော်တို့ဈေးရောက်နေဈေးရောက်နေဆိုတာကတော့အဓိကကတော့ CRPH တွေနောက်ပြီးတော့ဒီတိုင်းရင်းသားနေဆက်ဒီမှာပေါ့နော်။အကုန်လုံးဒုက္ခဖြစ်နေကြတဲ့နေရာတွေမှာလေ။ကူညီနိုင်ဖို့အတွက်ဒီအရမွန်ရှာတဲ့ပွဲလေးလည်းလုပ်ဖြစ်ခဲ့တယ်
။အခုလိုအနောက်နိုင်ငံတွေသာမကဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းမြန်မာတွေကစစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးအတွက်စန့်ကျင်ဆန္ဒပြနေကြသလိုသက်ဆိုင်ရာနိုင်ငံတွေကပြည်သူတွေမြမအရေးကိစ္စကိုပိုသိအောင်နှုတ်ဆော်ကြတာမျိုးလည်းရှိနေပါတယ်ခင်ဗျာ။